မြန်မာနိုင်ငံအနေနဲ့နိုင်ငံတကာမှာတန်တမန်ရိပ်ဖြစ်အားနဲ့အတူ ICJ နိုင်ငံတကာတရားရုံးမှာရင်ဆိုင်ရဖို့ရှိနေတဲ့အချိန်မှာပဲအခုလာမယ့်ဒီဇင်ဘာလ9ရက်နေ့မှာတရုတ်နိုင်ငံဂျာယီဝင်ကြီးမြန်မာနိုင်ငံကိုလာဖို့ရှိနေပါတယ်ဒီခရီးစဉ်ဟာမြန်မာနိုင်ငံအတွက်ဘယ်လောက်အထောက်အကူဖြစ်စေမလဲဆိုတဲ့သုံးသပ်ထားချက်ကိုကိုရနိုင်ကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်
တရုတ်နိုင်ငံဂျာယီဝင်ကြီးဝမ်ယီဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံကိုလာမယ့်ဒီဇင်ဘာ9ရက်နေ့မှာလာရောက်မှာဖြစ်ပါတယ်နိုင်ငံသားဝန်ကြီးဝါကြီးဟာမြန်မာနိုင်ငံကိုဒီဇင်ဘာ9ရက်နေ့နဲ့10ရက်နေ့ဒီမှာနှစ်ရက်ကြာခီးစဉ်ဖြစ်နေတော့မှာဖြစ်တယ်လို့တရုတ်နိုင်ငံသားဝန်ကြီးဌာနကလည်းဒီကနေ့မှာသတင်းထုတ်ပြန်ထားပါတယ်ရွှေညာရေးကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံဟာနိုင်ငံကရဲ့ဖီအားတွေရင်ဆိုင်နေရပြီးတော့တန်တမာရေးအကြက်တဲတွေဖြစ်နေချိန်မှာပဲတရုတ်နိုင်ငံသားဝန်ကြီးအခုလိုမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်ဒီခီးစဉ်အတွင်းရွှေညာရေးကိစ္စနဲ့ပတ်သက်ပြီးဆွေးနွေးနိုင်ပွဲရှိတယ်လို့လည်းတရုတ်မြန်မာရေးကျွမ်းကျင်သူဒေါက်တာလကျော်စောက VOE ကိုအခုလိုပြောပါတယ်
ရိုဟင်ဂျာကိစ္စတွေလည်းသူတို့ကကူညီပါမယ်လို့ပြောထားတာပေါ့အဲဘင်္ဂလားဒေ့ရှ်မှာရောက်နေရိုဟင်ဂျာတွေနေရာပြောင်းရေးကိစ္စသူတို့အများကြီးကူညီမယ်လို့ပြောထားတော့ဒီကိစ္စတွေလည်းပါကောင်းပါနိုင်မယ်ထင်ပါတယ်ဒေါက်ဆန်းစုကြည်လာတော့ကလည်းသမရရှိချင်းဖင်ကိုလည်းပြောလိုက်တာပဲလေဒီရိုဟင်ဂျာကိစ္စတွေသူတို့အတန်းနိုင်ဆုံးကူညီပေးပါမယ်လို့လည်းပြောလိုက်တာရှိတယ်
ရိုဟင်ဂျာတွေကိုလူမျိုးတုံးတတ်ဖြတ်တယ်ဆိုတဲ့ဆဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနယ်သာလန်နိုင်ငံ The Hague မြို့မှာရှိတဲ့နိုင်ငံကတရားရုံး ICJ မှာတရားစွဲထားပြီးတော့လာမယ့်ဒီဇင်ဘာ10ရက်နေ့မှာတော့ပထမဆုံးအကြိမ်ကြားနာမှာဖြစ်ပါတယ်။ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကဒေါက်ဆန်းစုကြည်ကိုရိုင်းဦးဆောင်ဖြေရှင်းသွားမယ်လို့မြန်မာအစိုးရကတော့ပြောထားပြီးအခုလိုနိုင်ငံကတရားရုံး ICJ မှာတွားရောက်ရင်ဆိုင်ဖို့ရှိနေခြင်းရပိုင်းအတွင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးမြန်မာနိုင်ငံတွားရောက်မှာဖြစ်တဲ့အတွက်မြန်မာနိုင်ငံအတွက်တစုံတရာအထောက်အကူဖြစ်နိုင်မယ်လို့ခန့်မှန်းကြောင်းဒေါက်တာလကျော်စောကသုံးသပ်ပါတယ်။
အချိန်ကိုကြည့်ရတာပေါ့နော် time and space ကိုကြည့်ရတာဒေါ်အောင်ဆန်းစုကြည်က6ရက်နေလောက်ကိုထွက်มาဖြစ်တာဒေါ်အောင်ဆန်းစုကြည်အဲ့လိုမထွက်ခင်လာတာကဟိုတခုကဒီလိုရှိတယ်ဟိုဘင်္ဂလားဒေ့ရှ်ကဟိုရောက်သွားတယ်အဲ့ဒီဟိုဗာလဲဒုက္ခတွေဒီကိုသူတို့ကျွန်းတကျွန်းကိုပို့စီစဉ်နေတဲ့ကိစ္စရှိတယ်အဲ့ဒီဟာကိုတရုတ်ကသူတို့ကူညီပါမယ်လို့ပြောတယ်အိုတောင်အာဖရိကနိုင်ငံမှာလေဟိုစလမ်တွေကိုဖျက်ပြီးတနည်းအားပုံလုံးကတရုတ်ကကူညီခဲ့တာရှိတယ်။အဲ့တော့အဲ့လိုနည်းနဲ့တရုတ်ကကူညီပေးဖို့များစဉ်းစားသလားမသိဘူး။အဲ့ဒီအချက်အလက်ကိုရရင်တော့ဒေါ်ဆန်းစုကြည်ကတည်းကဟိုနိုင်ငံကခုံရုံးမှာပြောရဲဆိုရဲခါမှာသူကနည်းနဲ့အားရှိတာပေါ့ဗျာတလူဖြည့်ရှင်းမှုလေသူယူစားထားပါလေပါလေတို့ဒါမျိုးလည်းဖြစ်နိုင်တယ
်။ဒါပြင်တရုတ်နိုင်ငံသားဝန်ကြီးရဲ့ခီးစဉ်အတွင်းတရုတ်နိုင်ငံကဒေသတွင်းမှာဖော်ဆောင်မှုကြိုးပမ်းနေတဲ့ကမ္ဘာလန်းစီမံကိန်းနဲ့ဒေသတွင်းကိစ္စရပ်တွေကိုလည်းဆွေးနွေးနိုင်ဖို့ရှိတယ်လို့ဒေါက်တာလကျော်စောကဆက်ပြောပါတယ်
။တရုတ်ကအခု RCEP လို့ခေါ်တယ်လေ Regional Economic ဆိုတာဟိုအာရှနိုင်ငံ၁၀နိုင်ငံနဲ့သူတို့တခြား၆နိုင်ငံပေါ့နော်။တရုတ်ရဲ့တောင်ကိုရီးယားရဲ့ဂျပန်ရဲ့အိန္ဒိယရဲ့နောက်ပြီးတော့ Australia ရဲ့ New Zealand ရဲ့အခုအိန္ဒိယကတော့နှုတ်ခတ်သွားပြီပေါ့လေအဲ့ဒီ RCEP ကိုသူတို့ငြင်းငြင်းဆန်းဆန်းအကောင့်တွေဖော်ရေးအတွက်တရုတ်ကကြိုးစားနေတာတပိုင်းရှိတယ်နောက်တစ်ခုကတောင်တရုတ်ပင်လယ်ကျွန်းကအဲဒီဟိုပြဿနာတွေကိုဟိုနေ့မှ Code of Conduct ပေါ့အဲ့ဒါလည်းပတ်ထိုးဖို့လေတရုတ်ဘက်ကကြိုးစားနေတာတွေရှိတယ်အဲ့တော့အဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဗမာပြည်ကိုလာပြီးတော့ဟိုငယ်ငယ်မိတာမြန်တာတခုခုရှိနေချင်တယ်
တရုတ်နိုင်ငံသားဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသားဝန်ကြီးဌာနတာဝန်ရှိသူတွေကိုဆက်သွယ်ဖို့ကြိုးပမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ